မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်သက်တပတ်အတွင်းအရှိန်မြင့်လာတဲ့ထိုးစစ်တွေကြောင့်ကလေးလေးဦးသေဆုံးခဲ့ပြီးအခြားကလေးတွေကိုလည်းအင်္ဂါချွေးနဲ့အထိထိခိုက်ဒဏ်ရာရခဲ့တဲ့ပေါ်ကုလသမဂ္ဂကလေးနဲ့ရံပုံငွေအဖွဲ့ UNICEF ကအင်္ဂါနေ့တုန်းကကြေညာတဲ့သတင်းအောင်ထုတ်ပြန်ပြီးကန့်ကွက်ရှုံချလိုက်ပါတယ
် particularly outraged about attacks on children
ကိုက်ဒီနာတိုးပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းကလေးတွေပေါ်တိုက်ခိုက်တာတွေကိုအလွန်ကိုပဲမခံမရနိုင်ဖြစ်မိပါတယ်လို့ကုလသမဂ္ဂအတွင်းရမှုချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာကယူနီဆက်ဖ်ရဲ့ကြေညာချက်နဲ့ပတ်သက်ပြီးနယူးယောက်ကုလသမဂ္ဂအစအဦးမှသတင်းတောက်တွေကိုပြောကြားခြင်းအခုလိုပြောဆိုခဲ့တာပါဇန်နဝါရီလ10ရက်နေ့တုန်းကချင်းပြည်နယ်မတူပြည်မှာအသက်73နှစ်အရွယ်ကလေးငယ်တူသေဆုံးခဲ့ပြီးအခြားကလေးနှစ်ဦးကလိုက်ကောမှာလက်နက်ကြီးနဲ့ပစ်ခတ်မှုတန်ကြောင့်ဒဏ်ရာရရှိခဲ့ပါတယ်ခုနှစ်ရက်နေ့မှာလည်းအသက်14နှစ်နဲ့18နှစ်အရွယ်ကလေးငယ်နှစ်ဦးတဝယ်မြို့မှာပြစ်တက်ခံခဲ့ရပြီးဒီဇင်ဇန်နဝါရီလ5ရက်နေ့မှာရှမ်းပြည်နယ်အတွင်းအသက်တနည်းနဲ့6နှစ်အရွယ်ကလေးနှစ်ဦးလက်နက်ကြီးပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့တယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်နယ်စစ်ပွဲတွေတိုးလာတာတွေနဲ့ဒေသကတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပြစ်ခတ်တာတွေကိုလည်းကန့်ကွက်ရှုတ်ချတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။